This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ99 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မနက်ကနေငနေပေါင်းတဘာဝဘေးဆင်းရနာရှင်ဘေးတို့မှခင်ဝေးပြီးကိုစိတ်နှပြစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်မတ်လ30ရက်နေ့ Radio NUG ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်
ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်မတ်လ30ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ရဲ့စစ်ရေးနှင့်ငလင်းဘေးဒဏ်သတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်ငလင်းဒဏ်သင့်ပြည်သူတွေကိုကယ်ဖို့ NUG ကနှစ်ပတ်တာအပြည့်ရထားပေမဲ့စစ်တပ်ကပေါင်းမြုပ်နယ်ကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်ငလင်းတန်းတဲ့ပြည်သူတွေကိုကယ်ဖို့ NUG ကနှစ်ပတ်တာအပြည့်ရထားမယ်လို့ကြေညာထားချိန်မှာအကြမ်းဖက်စစ်တပ်ကပေါင်းမြုပ်နယ်ကိုလေကြောင်းကနေဘုံကျဲတိုက်ခိုက်သွားတယ်လို့ပခုတ်ကူခရိုင်အမှတ်15တပ်ရင်းကပြောပါတယ်။ NUG ဘက်ကနှစ်ပတ်တာအပြည့်ရထားမယ်လို့ကြေညာထားတဲ့ပထမဆုံးရက်မတ်လ30ရက်နေ့မနက်10:00ခွဲလောက်မှာအကြမ်းဖက်စစ်တပ်ကစစ်ရဟတ်ယာဉ်နဲ့ပေါင်းမြုပ်နယ်အတွင်းကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။ပေါင်းမြုပ်နယ်အနောက်မြောက်ပိုင်းကိုအကြမ်းဖက်စစ်ကောင်စီတပ်ကစစ်ရဟတ်ယာဉ်တစ်စီးနဲ့ဘုံကျဲပြီးနောက်ကပ္ပစ24အတွင်းကိုဆင်းသက်သွားတယ်လို့ပခုတ်ကူခရိုင်အမှတ်15တပ်ရင်းတာဝန်ရှိသူတဦးကဆိုပါတယ်ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဘုံကျဲတိုက်ခိုက်ခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးထိခိုက်ပျက်စီးမှုအခြေအနေကိုမသိရသေးဘူးလို့အသိပေးပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကငလင်တန်းတဲ့ပြည်သူတွေကိုအရေးပေါ်ကူညီနိုင်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့ဒီနေ့မတ်လ30ကစပြီးဧပြီလ12ရက်နေ့အထိနှစ်ပတ်ကြာထိုးစစ်တွေရပ်တန့်ထားမယ်လို့မနေ့မတ်လ29ရက်ညပိုင်းမှာထုတ်ပြန်ကြေညာခဲ့ပြီးနောက်စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လှုပ်ဆောင်လာတာပဲဖြစ်ပါတယ်ငလင်းဖြစ်ပြီးနောက်ပိုင်းအကြမ်းဖက်စစ်တပ်ဟာဘုံပတ်ကျဲနေတာဆိုတော့ငလင်းကြောင့်ပြည်သူလူထုတေဆုံးရတာကိုဂရုစိုက်နေမှာမဟုတ်ဘူးဆိုတဲ့သဘောထားကိုပြသလိုက်တာပဲလို့စစ်တောင်းမျိုးပြပျောက်ကြားတပ်ဖွဲ့ NPT ကမှတ်ချက်ပြုထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်စစ်ရေးအခြေအနေအရငလင်းတန်းတဲ့ပြည်သူတွေကိုထိရောက်တဲ့အကူအညီတွေမပေးနိုင်တဲ့အပေါ်နားလည်ပေးဖို့အမှတ် 34KPDF ပြောတဲ့သတင်းကိုတင်ပြပေးပါမယ်လက်ရှိဖြစ်ပေါ်နေတဲ့စစ်ရေးအခြေအနေတွေအရငလင်တန်းတဲ့ပြည်သူတွေကိုထိရောက်တဲ့အကူအညီတွေမပေးနိုင်တဲ့အပေါ်နားလည်ပေးဖို့ရှမ်းမြောက်ဒေသမုံမိတ်ခရိုင်အမှတ် 34KPDF တပ်ရင်းကတောင်းပန်လိုက်ပါတယ်မတ်လ28ရက်နေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလင်ကြောင့်သခိုင်းနဲ့မန္တလေးအပါအဝင်ဆက်ဆက်ဒေသတွေမှာနေထိုင်ကြတဲ့ပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်တွေပျက်စီးခဲ့ရပြီးထိခိုက်သေးဆုံးတာဘာသာရေးအဆောက်အုံတွေနဲ့ရှေးဟောင်းရင်ကျေးမှုအမွေအနှစ်တွေပျက်စီးဆုံးရှုံးခဲ့တာတွေအတွက်ပြည်သူလူထုနဲ့ထပ်တူဝမ်းနဲ့ကြေကွဲရတယ်လို့ဒီနေ့မတ်လ30ရက်နေ့မှာအမှတ် 34KPDF တပ်ရင်းကထုတ်ပြန်ပါတယ်။မိုးလေဝသနဲ့ဇလဗေဒပညာရှင်တွေရဲ့တိုင်းထွာချက်တွေအရငလင်းတွေထပ်ဖြစ်လာနိုင်သေးတဲ့အတွက်မိဘပြည်သူများအနေနဲ့အထူးဂရုစိုက်သွားလာနေထိုင်ကြဖို့နဲ့သတင်းအမှန်တွေကိုအချိန်နဲ့တပြေးညီစောင့်ကြည့်ကြဖို့တိုက်တွန်းထားပါတယ်။မုံမိတ်မြို့နယ်ဟာရှမ်းပြည်မြောက်ပိုင်းမှာရှိပြီးကချင်ပြည်နယ်ကဗမော်ရှမ်းပြည်နယ်တဲကသိန်းနီနမ်ဆန်ဒီဘောနဲ့စကိုင်းတိုင်းတဲကရွှေဘိုစတဲ့နယ်မြေတွေနဲ့ထိစပ်နေတာကြောင့်စစ်ရေးတင်းမာနေတဲ့နယ်မြေဖြစ်ပါတယ်။မုံမိတ်ခရိုင် KPDF တပ်ရင်းမှာအမျိုးသမီးစစ်တီတော်တွေပါတာဝန်ထမ်းဆောင်နေပြီးတိုက်ပွဲမရှိတဲ့အချိန်ဆိုရင်ပြည်သူအကျိုးပြုလုပ်ငန်းတွေလုပ်ကိုင်နေတဲ့တပ်ရင်းလို့မှတ်တမ်းတွေအရသိရပါတယ်ခင်ဗျာ။ဆလဘီအကြံဖတ်စစ်ကောင်စီနဲ့အာဏာရှင်စနစ်အမြင့်ပြတ်တဲ့အထိတော်လန်တိုက်ပွဲဝင်သွားမယ်လို့ MSFC နဲ့ YPDF ကြေညာတဲ့သတင်းကိုတင်ပြပေးပါမယ် မွန်ပြည်ဖက်ဒရယ်ကောင်စီ MSFC နဲ့ရေးပြည်သူ့ကာကွယ်တပ်ဖွဲ့ YPDF တို့ပူးပေါင်းပြီးအကြမ်းဖက်စစ်ကောင်စီနဲ့အာဏာရှင်စနစ်အမြင့်ပြတ်တဲ့အထိတော်လန်တိုက်ပွဲဝင်သွားမယ်လို့ဒီနေ့မတ်လ30ရက်နေ့မှာကြေညာလိုက်ပါတယ်။မွန်ပြည်ဖက်ဒရယ်ကောင်စီ MSFC နဲ့ရေးပြည်သူ့ကာကွယ်တပ်ဖွဲ့ YPDF ပူးတွဲထုတ်ပြန်ကြေညာချက်တစောင်းကိုဒီနေ့မတ်လ30ရက်နေ့မှာထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။အကြမ်းဖက်စစ်ကောင်စီကိုအ мян ဆုံးဖြုတ်ချနိုင်ရေးငြိမ်းချမ်းရေးလူအခွင့်အရေးနဲ့တန်းတူရေးကိုအာမခံတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအ мян ဆုံးပေါ်ပေါက်လာနိုင်ဖို့ရည်ရွယ်ပြီးအတူတကွလက်တွဲပူးပေါင်းလှုပ်ဆောင်သွားနိုင်ဖို့ရေးပြည်သူ့ကာကွယ်တပ်ဖွဲ့ YPDF နဲ့မွန်ပြည်ဖက်ဒရယ်ကောင်စီ MSFC တို့ကတာဝန်ရှိကိုယ်စားလှယ်တွေမတ်လ23ရက်နေ့မှာရင်းနှီးပွင့်လင်းစွာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။နွေဦးတော်လှန်ရေးစတင်စဉ်ကာလကတည်းကဗိုလ်ရန်နိုင်ဦးဆောင်ဖွဲ့စည်းခဲ့တဲ့ရေးပြည်သူ့ကာကွယ်တပ်ဖွဲ့ YPDF နဲ့မနေ့မတ်လ31ရက်နေ့ကစပြီးမွန်ပြည်ဖက်ဒရယ်ကောင်စီ MSFC နဲ့နိုင်ငံရေးစီရင်ပူးပေါင်းဆောင်ရွက်သွားဖို့သဘောတူခဲ့ပြီးအဖွဲ့ဝင်အဖွဲ့အစည်းတရက်အနေနဲ့စစ်အာဏာရှင်အာဏာသိမ်းအကြမ်းဖက်စစ်ကောင်စီနဲ့အာဏာရှင်စနစ်လုံးဝအမြင့်ပြတ်တဲ့အထိတော်လန်တိုက်ပွဲဝင်သွားမယ်လို့သိရပါတယ်ခင်ဗျာ။ဆလဘီငလင်ဘေးသင့်ပြည်သူတွေအတွက်ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီကကြက်သိန်း1800ထည့်ဝင်ပြီးပူပေါင်းပါဝင်ကြဖို့ဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်။ငလင်ဘေးသင့်ပြည်သူတွေအတွက်ရှမ်းလက်နက်ကင်တပ်ရှမ်းနိုင်ငံရေးပါတီနဲ့ရှမ်းလူမှုအဖွဲ့အစည်းတွေနဲ့ဖွဲ့စည်းထားတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSJAC ကကြက်သိန်း1800မှတည်ကြောင်းကြေညာပြီးငလင်ဘေးသင့်ပြည်သူတွေကိုကူညီရမှာပူးပေါင်းပါဝင်ကြဖို့ဖိတ်ခေါ်လိုက်ပါတယ်။မတ်လ28ရက်မှာလှုပ်ခတ်ခဲ့တဲ့အင်အားပြင်းမြေငလင်ကြောင့်ပြည်သူတို့ရဲ့အသက်အိုးအိမ်စည်းစိမ်နဲ့လူနေမှုဘဝတွေအများအများပျက်စီးဆုံးရှုံးခဲ့ရတဲ့အပေါ် SSJAC ကဝန်ထဲကြေကွဲရတယ်လို့ထုတ်ပြန်ထားပြီးတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကငလင်ဘေးဒဏ်သင့်ပြည်သူတွေကိုကူညီဆောင်ရွက်နိုင်ရေးကြိုးပမ်းနေကြတယ်လို့သိရတဲ့အတွက်များစွာကျေးဇူးတင်တယ်လို့အသိပေးထားပါတယ်။ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီအနေနဲ့အရင်ကလည်းပြည်သူလူထုကြုံတွေ့ခဲ့ရတဲ့ကိုဗစ်ကံရောဂါဘေးရေဘေးစစ်ဘေးရှောင်တွေအတွက်တတ်နိုင်သမျှကူညီဆောင်ရွက်ခဲ့တယ်လို့အခုလဲနိုင်ငံအတွင်းထိခိုက်ခံစားခဲ့ရတဲ့ငလင်ဘေးတွေမှာလဲလက်လန်းမီတဲ့နေမြေဒေသအတွင်းကပြည်သူလူထုကိုကူညီထောက်ပံ့နိုင်ရေးကြိုးပမ်းဆောင်ရွက်နေတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တဘာဝဘေးအန္တရာယ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ရမှာနိုင်ငံရေးစစ်ရေးနေမြေဒေသစတဲ့အကန့်အသတ်တွေကိုကျော်လွန်ပြီးပူးပေါင်းဆောင်ရွက်ကြဖို့လဲပြည်တွင်းပြည်ပအဖွဲ့အစည်းတွေကို SSJAC ကတိုက်တွန်းထားပါတယ်။ရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီ SSJAC ထုတ်ပြန်ချက်ထဲမှာမြန်မာပြည်သူအပေါင်းတဘာဝဘေးလူလုံဘေးမင်းဆိုးမင်းညစ်ဘေးကနေကင်းဝေးပါစေလို့လည်းဆုတောင်းပေးထားပါတယ်ခင်ဗျာ။ဆလပီမရေယာမြို့နယ်အတွင်းငလင်တန်းကြောင့်အဆောက်အဦပျော်ပြတ်မှုများနဲ့ပြည်သူများအားမရေယာမြို့နယ်ပကဖမှလည်းကယ်ဆယ်ရေးလုပ်ငန်းများဇက်တိုက်ဆောင်ရွက်နေတဲ့သတင်းကိုတင်ပြပေးပါမယ်။မရေယာမြို့နယ်အတွင်းငလင်တန်းကြောင့်အဆောက်အဦပျော်ပြတ်မှုများနဲ့ပြည်သူများအားမရေယာမြို့နယ်ပကဖမှလည်းကယ်ဆယ်ရေးလုပ်ငန်းများဇက်တိုက်ဆောင်ရွက်နေတယ်လို့ဆိုပါတယ်။မတ်လ30ရက်မရေယာပကဖကအသိပေးချက်အရမရေယာမြို့နယ်အတွင်းငလင်တန်းကြောင့်အဆောက်အဦပျော်ပြတ်မှုများနဲ့ပြည်သူများထိခိုက်သေးဆုံးမှုများပြားခဲ့ရတယ်လို့ဆိုပါတယ်။မရေယာမြို့နယ်ပကဖမှလည်းကယ်ဆယ်ရေးလုပ်ငန်းများအားဇက်တိုက်ဆောင်ရွက်လျက်ရှိပြီးစောင့်ရှောက်မှုများအားအတက်နိုင်ဆုံးပြုလုပ်ပေးလျက်ရှိတယ်လို့အသိပေးဆိုထားပါတယ်ခင်ဗျာ။ဆလဘီဆန်စီဓာတ်စီဒီဇယ်ရေနံနဲ့အခြေခံစားသောက်ကုန်များကိုပုံမှန်ဈေးအတိုင်းရောင်းချပေးဖို့စီးပွားရေးလုပ်ငန်းရှင်များကိုမြစ်တာရက်ခံတဲ့သတင်းကိုတင်ပြပေးပါမယ်။အင်အားပြင်းငလင်တန်းကြောင့်လူပေါင်းများစွာတေဆုံးခဲ့ပြီးပျက်စီးဆုံးရှုံးခဲ့တာကြောင့်မရှိမဖြစ်လိုအပ်နေတဲ့ဆန်စီဓာတ်စီဒီဇယ်ရေနံနဲ့အခြေခံစားသောက်ကုန်တွေကိုပုံမှန်ဈေးအတိုင်းရောင်းချပေးဖို့မုံရွာမြို့နယ်ပြည်သူ့လုံခြုံရေးအဖွဲ့ကစီးပွားရေးလုပ်ငန်းရှင်များကိုမြစ်တာရက်ခံလိုက်ပါတယ်။မတ်လ28ရက်နေ့လယ်ပိုင်းမှာတဘာဝဘေးမြေငလင်ပြင်းထန်စွာလှုပ်ခတ်ခဲ့ပြီးနိုင်ငံအနှံ့လူများစွာတေဆုံးခဲ့ရပြီးနိုင်ငံအနှံ့ကမြို့တွေပျက်စီးဆုံးရှုံးမှုများစွာဖြစ်ခဲ့တာကြောင့်စီးပွားရေးလုပ်ငန်းရှင်တွေကိုတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။အတိဒုက္ခရောက်နေကြတဲ့မိဘပြည်သူတွေတပူပေါ်တပူဆင့်ပြီးဝမ်းနဲ့ပူဆွေးနေရတဲ့ကာလဖြစ်တာကြောင့်အမှန်တကယ်မရှိမဖြစ်လိုအပ်နေတဲ့ဆန်စီဓာတ်စီဒီဇယ်ရေနံနဲ့အခြေခံစားသောက်ကုန်တွေအဆမတန်ကုန်ဈေးနှုန်းမြင့်တက်နေတဲ့အတွက်ပိုပြီးခက်ခဲနေကြတယ်လို့လည်းအသိပေးထားပါတယ်။ဒါကြောင့်စီးပွားရေးလုပ်ငန်းရှင်များအနေနဲ့အခုလိုအချိန်ကာလမှာဒုက္ခရောက်နေတဲ့ပြည်သူတွေနဲ့တသားတည်းရပ်တည်ပြီးကိုချင်းစာနာစိတ်နဲ့ပုံမှန်ဈေးအတိုင်းရောင်းချပေးကြဖို့မုံရွာမြို့နယ်ပြည်သူ့လုံခြုံရေးအဖွဲ့ကစီးပွားရေးလုပ်ငန်းရှင်ဂုံတေးရှိလူကြီးမင်းများကိုလေးစားစွာနဲ့မြစ်တာရက်ခံလိုက်တာဖြစ်ပါတယ်ခင်ဗျာ။
Radio NUG မှာဆက်လက်တင်ပြနေပါတယ်။ စည်ရေးသတင်းကောင်းထုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမောင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါ2025ခုနှစ်မတ်လ30ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမောင်ပါ။ပထမဆုံးတင်ပြပေးမယ့်သတင်းကတော့ငလင်တန်သိပြည်သူများအတွက်ရေးပေါ်ကယ်ဆယ်ရေးအမေရိကန်ဒေါ်လာတသန်းသုံးဆွဲမယ်လို့ NUG ကြေညာတဲ့သတင်းဖြစ်ပါတယ်။ငလင်တန်သိဒေသတွေမှာရေးပေါ်ကယ်ဆယ်ရေးလုပ်နိုင်ဖို့ပြည်သူ့ကာကွယ်တပ်မတော်အနေနဲ့ခုခံကာကွယ်စစ်ကလွှဲလို့ထိုးစစ်အားလုံးကိုဒီကနေ့မလ30ရက်နေ့ကနေစပြီးနှစ်ပတ်ကြာရန်နာထမှာဖြစ်တယ်လို့ကနုန်းအနေနဲ့အမေရိကန်ဒေါ်လာတသန်းရာထသုံးဆွဲမယ်လို့မြို့သားညညရဲ့အဆိုအရကကြေညာလိုက်ပါတယ်။စကိုင်းမြို့နောင်မြောက်ဖက်16ကီလိုမီတာအကွာမှာအင်အား9.9ရှိတဲ့အင်အားပြင်းငလင်နဲ့နောက်ဆက်တွဲငလင်ငယ်တွေလှုပ်ခတ်ခဲ့မှုကြောင့်စကိုင်းမန္တလေးပဲခူးနေပြည်တော်ရှမ်းပြည်နယ်တောင်ပိုင်းဒေသတို့မှာရှိတဲ့အိမ်နဲ့အဆောက်အုံတွေဇေဒီဖျားများပလီများကြောင်များလန်ဒရာများပြိုကျပျက်စီးခဲ့ရပြီးပြည်သူထောင်ချီသေဆုံးကတောင်းနဲ့ချီတန်းရာရရှိခဲ့တာကြောင့်အရေးပေါ်ကယ်ဆယ်ကုသမှုပေးဖို့လိုအပ်တယ်လို့အသိပေးထားပါတယ်စစ်ကောင်စီထိန်ချုပ်နယ်မြေတွေဖြစ်တဲ့မြို့ကြီးတွေမှာလုံခြုံရေးအာမခံချက်ရှိမဲ့ဆိုရင်မြို့သားညီညွတ်ရေးအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတဲ့ CDM ကျွမ်းကျင်ဝန်ထမ်းတွေဟာနိုင်ငံတကာကူညီကယ်ဆယ်ရေးဖွဲ့စည်းတွေနဲ့ပူးပေါင်းပြီးငလင်ဘေးသင့်ပြည်သူတွေကိုရေးပေါ်ကယ်ဆယ်ရေးနဲ့ကုသရေးလုပ်ငန်းတွေဆောင်ရွက်သွားမယ်လို့လည်း NUG ဘက်ကပြောပါတယ်။ငလင်ဘေးသင့်ပြည်သူတွေအတွက်ရေးပေါ်ကယ်ဆယ်ရေးနဲ့ကုသရေးလုပ်ငန်းတွေအမြန်ဆုံးကူညီဆောင်ရွက်ပေးဖို့လည်းကုလသမဂ္ဂကူညီကယ်ဆယ်ရေးဖွဲ့များနိုင်ငံတကာဖွဲ့စည်းများ INGOs တွေကို NUG ကဖိတ်ခေါ်ထားပါတယ်။မြူတညညွေအစိုးရထိန်းချုပ်နယ်မြေတွေမှာဆိုရင်လဲကုလသမဂ္ဂကူညီကယ်ဆယ်ရေးအဖွဲ့တွေနိုင်ငံတကာအဖွဲ့အစည်းတွေ INGOs တွေနဲ့ရေးပေါ်ကယ်ဆယ်ရေးနဲ့ကုသရေးလုပ်ငန်းတွေဆောင်ရွက်နိုင်မှုလုံခြုံရေးတည်ယူပို့ဆောင်ရေးနဲ့ယာယီကယ်ဆယ်ကုသရေးစခန်းတွေဖွင့်လှစ်နိုင်ရေးအတွက်တာဝန်ယူပူးပေါင်းဆောင်ရွက်မယ်လို့အသိပေးထားပါတယ်မြူသားညညွေးအစိုးရအနေနဲ့တော်လိုင်းအင်အားစုများမဟာမိတ်ဖွဲ့စည်းများရဲဘက်ဖွဲ့စည်းများနဲ့အတူလက်တွဲပြီးပြည်သူ့မှပြည်သူတို့အစီအမံနဲ့ကူညီကယ်ဆယ်လုပ်ငန်းတွေမှာအစွမ်းကုန်ပူးပေါင်းဆောင်ရွက်နိုင်ဖို့ကြိုးစားနေတာပဲဖြစ်ပါတယ်။တိုင်းသားပြည်သူတရလုံးအနေနဲ့လည်းငလင်ဘေးသင့်ပြည်သူတွေအတွက်ရေးပေါ်ကူညီကယ်ဆယ်လုပ်ငန်းတွေမှာမြူသားညညွေးအစိုးရတော်လိုင်းအင်အားစုတွေနဲ့စွမ်းကုန်ကူညီပူးပေါင်းဆောင်ရွက်ဖို့ NUG ကတိုက်တွန်းထားပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့ဒီမော့နိုင်ငံသမ္မတဟိုဆေးရာမော့စ်ဟိုတာကငလင်ဘေးသင့်မြန်မာပြည်သူတွေအတွက်ဝန်ထမ်းချောင်းစာကို NUG ယာယီသမ္မတထံပေးပို့တဲ့သတင်းဖြစ်ပါတယ်။ဒီမော့နိုင်ငံသမ္မတဟိုဆေးရာမော့စ်ဟိုတာကငလင်ဘေးသင့်မြန်မာပြည်သူတွေအတွက်ဝန်ထမ်းချောင်းစာကို NUG ယာယီသမ္မတထံပေးပို့ခဲ့ပါတယ်။မလနောက်ဆုံးမှာစာကိုလက်ခံရရှိခဲ့ပြီး NUG ယာယီသမ္မတဒူဝါလက်ရှိလကလည်းမြန်မာနိုင်ငံအတွက်ခုလိုကြေကွဲဝန်ထမ်းစရာအချိန်ခါမှာသင်စာနဲ့ဝန်ထမ်းကျောင်းစာအတွက်သမရရာမုစ်ဟော်တာကိုကျေးဇူးတင်ပါတယ်။သင်ရဲ့ဆက်လက်ပံ့ပိုးမှုနဲ့စီလုံးညီညွတ်မှုအတွက်ကျေးဇူးတင်ပါတယ်လို့ X မှာဆိုထားပါတယ်။ဒီမော့နိုင်ငံဟာမြန်မာနိုင်ငံနဲ့အတူဒီမိုကရေစီရေးမှာရည်တည်ကူညီပေးလျက်ရှိပြီးတော့မြမရေးကိုလည်းကမ္ဘာလည်းမှာမကြာခဏထုတ်ဖော်ပြောဆိုပေးလျက်ရှိပါတယ်ရှင်။ဆက်လက်တင်ပြပေးမယ့်သတင်းကတော့အမေရိကန်နိုင်ငံအစိုးရနဲ့အမေရိကန်နိုင်ငံရဲ့မြန်မာပြည်သူများမှငလင်ဘေးသင့်ရေးပေါ်ကယ်ဆယ်လုပ်ငန်းများအတွက်ဝိုင်းဝန်းကူညီပံ့ပိုးပေးနိုင်ရန်ဝင်းကြီးနော်ဆူဇနာလှလှဆိုရှင်းလင်းပြောကြားတဲ့သတင်းဖြစ်ပါတယ်။မလနောက်ဆုံးပတ်မှာအမေရိကန်နိုင်ငံအစိုးရနဲ့အမေရိကန်နိုင်ငံရောက်မြန်မာပြည်သူများမှာငလင်ဘေးသင့်ရေးပေါ်ကယ်ဆယ်လုပ်ငန်းများအတွက်ဝိုင်းဝန်းကူညီပံ့ပိုးပေးနိုင်ရန်မြို့သမီးလူငယ်နှင့်ကလေးသင်ငယ်ရေးဝန်ကြီးဌာနပြည်ထောင်စုဝင်းကြီးနော်ဆူဇနာလှလှဆိုမှကယ်ဆယ်လုပ်ငန်းစဉ်များအားBuffalo, Utica, New York State များမှာရှင်းလင်းပြောကြားခဲ့တယ်လို့သိရပါဗျ2025ခုနှစ်မတ်လ28ရက်နေ့မြန်မာစံတော်ချိန်မိုးလွယ်12:50မိနစ်ဝန်းကျင်တွင်မြန်မာနိုင်ငံမှာအင်အားပြင်းတဲ့ငလင်လှုပ်ခတ်ခဲ့တာကြောင့်စကိုင်းမန္တလေးပဲခူးနေပြည်တော်ရှမ်းပြည်နယ်တောင်ပိုင်းဒေသတို့မှာအိမ်နဲ့အဆောက်အုံများဇေဒီဖျားများပလီများကြောင်များလန်ဒရာများပြိုကျပျက်စီးပြီးပြည်သူထောင်ချီသေဆုံးကတောင်းနဲ့ချီတန်းရာရရှိခဲ့ပြီးလူပေါင်းများစွာအေးပေါ်ကယ်ဆယ်ကုသမှုပေးရန်လိုအပ်လျက်ရှိနေပါတယ်မြန်မာနိုင်ငံမှာငလင်ကြောင်ရှာဖွေကယ်ဆယ်လုပ်ငန်းတွေဆက်လုပ်နေတော့မှာပဲသေဆုံးသူဥယျာဉ်1000ကျော်ရှိပြီဖြစ်တယ်လို့ဒဏ်ရာရသူဥယျာဉ်2200ကျော်ရှိပြီဖြစ်တယ်လို့ UN OCHA မြန်မာကလည်းအသိပေးဖော်ပြထားပါတယ်ရှင်ဆက်လက်ပြီးရနိုင်တဲ့နီလန်းနဲ့အကောင်းဆုံးကူညီရင်ပြန်တည်ဆောက်နိုင်မယ်လို့ယုံကြည်ကြိုးစားနေတယ်လို့ပြည်ထောင်စုဝန်ကြီးဦးစိုးသူရထွန်းဆိုတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်ငလင်ကြောင်ပြည်သူများထိခိုက်မှုနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဦးစိုးသူရထွန်းကအခုလိုဆိုလိုက်ပါတယ်ဒီလိုအခြေအနေမျိုးဖြစ်လာနိုင်တဲ့ဆိုတာကျွန်တော်တို့နှစ်ပေါင်းများစွာလေ့လာသိရှိခဲ့ရသမျှတင်ပြခဲ့ကြမန္တလေးအတွက်အသေးစိတ်လေ့လာပြီးမြေပုံတွေထုတ်ဒေတာအစိုးရတွေကိုလေ့လာမှုရလဒ်တွေမျှဝေတင်ကြားရင်ခုလိုလေ့ကျင့်မှုမျိုးတွေလည်းရပ်ဖွဲ့ဖွဲ့စည်းတွေနဲ့လုပ်နိုင်ခဲ့ကြတယ်ပ ပြည်သူသားအဓိကလို့သဘောထားတဲ့ပြည်သူအစိုးရခင်မှာဒီလိုဖြစ်ခဲ့ရင်အ ਨੇ ဆုံးတဝက်သက်သာနိုင်မယ်လို့မျှော်လင့်ယုံကြည်မိတဲ့အတွက်ကိုပိုင်ပိုင်နဲ့နဲ့မထိန်ချုပ်နိုင်တဲ့အချိန်မှာဖြစ်လာတဲ့အခါစိတ်မကောင်းဖြစ်ရပါတယ်။ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့မလျှော့ပါဘူး။ရှားနိုင်တဲ့နီလန်းနဲ့အကောင်းဆုံးကူညီရင်ပြန်တည်ဆောက်နိုင်မယ်လို့ယုံကြည်ကြိုးစားနေကြပါတယ်လို့ဝန်ကြီးကဆိုပါတယ်။မလ28ရက်မိုးလွယ်ပိုင်းစကိုင်းမြို့ကိုပို့ဖို့ပြူပြီးလှုပ်ခတ်ခဲ့တဲ့အင်အား 9.9 အဆင့်ရှိငလျင်ကြောင့်မြန်မာနိုင်ငံအလဲပိုင်းမှာထိခိုက်ပျက်စီးမှုများပြားပြီးသေဆုံးသူအရေအတွက်တိုးလာနေပါတယ်ရှင်။နောက်ထပ်တင်ပြပေးဦးမယ့်သတင်းကတော့ငလျင်တန်းကြောင့်ထိခိုက်ခံစားနေရတဲ့ပတိမြန်မာမွတ်စလင်ရိုဟင်ဂျာတို့ပါဝင်လူမျိုးဘာသာအလုံးနဲ့အတူထပ်တူထပ်မြခံစားရတယ်လို့လူခွင့်ရေးဒုဝန်ကြီးဆိုတဲ့သတင်းဖြစ်ပါတယ်။ငလင်တဲ့ကြောင့်ထိခိုက်ခံစားနေရတဲ့ပတိမြန်မာမွတ်စလင်ရိုဟင်ဂျာတို့ပါဝင်လူမျိုးဘာသာအလုံးနဲ့အတူထပ်တူထပ်မြခံစားရတယ်လို့လူခွင့်ရေးဒုဝန်ကြီးဦးအောင်ကျော်မိုးကမလ30ရက်မှာဆိုပါတယ်။ငလင်ပေကြောင့်လူမျိုးဘာသာအသီးသီးရဲ့ဘာသာရေးအဆောက်အအုံတွေပျက်စီးလူသေးပြောင်းတဲ့ဒဏ်ရာရရှိမှုတွေကလည်းစိုးရိမ်စရာအခြေအနေထိဖြစ်လာနေပါပြီ။တကူကလေးကဖက်ဖက်ကနေအားနည်းနေခဲ့တဲ့ကုကေယာမေကေယာတဲ့မြန်မာနိုင်ငံကကျွန်တော်တို့ရဲ့အစ္စလမ်ဘာသာဝင်လူဖွဲ့စည်းအတွက်ငလင်ပေဟာပို့ပြီးထိခိုက်နာကျင်စေခဲ့ရတယ်။ကျွန်တော်တို့အတွက်ပူဆွေးသောကရင်းနဲ့အတူဖြတ်တန်းခဲ့ရတဲ့ရမဇန်နဲ့အီဒ်နေ့ကိုတော့အမြဲမှတ်ရနေမှာဖြစ်ပါတယ်။ထိခိုက်ခံစားနေရတဲ့ပတိမြန်မာမွတ်စလင်ရိုဟင်ဂျာတို့ပါဝင်လူမျိုးဘာသာအလုံးနဲ့အတူထပ်တူထပ်မြခံစားရပါတယ်လို့ဆိုထားပါတယ်။မလ28ရက်မိုးလွယ်ပိုင်းစကိုင်းမြို့ပဟိုပြူပြီးအင်အား 9.9 အဆင့်ရှိလှုပ်ခတ်ခဲ့တဲ့ငလင်လှုပ်ခတ်မှုမှာစကိုင်းမြို့နဲ့မန္တလေးမြို့မှာထိခိုက်သေးဆုံးမှုအများဆုံးဖြစ်ခဲ့ပါတယ်ရှင်။ဆက်လက်ပြီးမန္တလေးပြောပွဲမြို့နယ်အတွင်းနဲ့ရမဲသိန်းမြို့နယ်တို့မှာအဆောက်အုံပြိုကျပျက်စီးမှုအောက်မှာပိမ့်မိနေသူများအားကယ်ဆယ်ရအသက်ရှင်လျက်ကယ်ဆယ်နိုင်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မလ28ရက်နေ့မှာဖြစ်ပွားခဲ့တဲ့ငလျင်လှုပ်ခတ်မှုကြောင့်မန္တလေးတိုင်းဒေသကြီးချမ်းရည်သာဆန်မြို့နယ်84လမ်းနဲ့29လမ်းတောင်ရှိပီကျင်းဟိုတယ်အဆောက်အုံပြိုကျပျက်စီးခဲ့တယ်လို့သိရပါဗျ။ဆိုမှပျက်စီးအောင်မှရှာဖွေကယ်ဆယ်ရမိခင်နဲ့ကလေးငယ်တို့အသက်ရှင်လျက်ကယ်ဆယ်နိုင်ခဲ့တယ်လို့သိရပါဗျ။ပြောင်းဝယ်မြို့နယ်ရှိကမောစားဆောင်းနဲ့မြင်းပက်ရက်ကွက်တွင်နေအများပြိုကျပျက်စီးပြီးပိတ်မိနေသူတွေကိုရှာဖွေကယ်ဆယ်လုပ်ငန်းများဆောင်ရွက်ခဲ့ရမှာအဆောက်အုံများအောင်ပိတ်မိနေတဲ့လူအသက်ရှင်လျက်33ဦးကဲထုတ်နိုင်ခဲ့ပြီးတအူးသေဆုံးအားရှာဖွေတွေ့ရှိခဲ့ကြောင်းသိရပါဗျ။အလားတူရမဲသိန်းမြို့မြို့မရက်ကွက်ပရင်ရက်ရှိ Century စားတောက်ဆိုင်နဲ့နှစ်ထပ်အဆောက်အုံပြိုကျပျက်စီးပြီးပိတ်မိနေသူများရှိခဲ့ပါဗျ။ဆိုပါပိတ်မိနေသူတွေကိုရှာဖွေကယ်ဆယ်လုပ်ငန်းများဆောင်ရွက်လျက်ရှိအား၄ဦးအသက်ရှင်လျက်ကဲထုတ်နိုင်ခဲ့ပြီးသေဆုံးသူ၅ဦးကိုလည်းရှာဖွေတွေ့ရှိခဲ့တယ်လို့တရင်ရရှိပါရရှင်။စကိုင်းမြို့နယ်တွင်ရှိငလျင်တန်းသိကျေးရွာများထံကူညီထောက်ပံ့မှုများပေးခဲ့ကြောင်းလူသားစာနာဝန်ကြီးဌာနတရင်ထုတ်ပြန်တဲ့တရင်ကိုဆက်လက်တင်ပြပေးပါမယ်။စကိုင်းမြို့နယ်တွင်ရှိငလျင်တန်းသိကျေးရွာများမှာထိခိုက်ဒဏ်ရာရရှိသူများနဲ့သေဆုံးသူများရဲ့မိသားစုထံကူညီထောက်ပံ့မှုတွေပေးခဲ့ကြောင်းလူသားစာနာဝန်ကြီးဌာနကတရင်ထုတ်ပြန်ပါတယ်။မလနောက်ဆုံးဘက်ဖော်ပြချက်အရစကိုင်းမြို့နယ်တွင်ရှိငလင်တန်းသိကျေးရွာများမှထိခိုက်ဒဏ်ရာရရှိသူများနဲ့သေဆုံးသူများရဲ့မိသားစုထံလူသားစာနာတာဝန်ခံများကတွားရောက်ကူညီထောက်ပံ့ခဲ့ပြီးကယ်ဆယ်ရေးကူညီဆောင်ရှောက်ရေးလုပ်ငန်းတွေကိုဆက်လက်လုပ်ဆောင်လျက်ရှိတယ်လို့သိရပါတယ်ရှင်။ငလင်ပေကျောင်းစကိုင်းမြို့မှာအရေးပေါ်ကူညီလိုအပ်နေတယ်လို့ဒေသခံများဆိုတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။ငလင်ပေကျောင်းစကိုင်းမြို့မှာအရေးပေါ်ကူညီတွေလိုအပ်နေတယ်လို့ဒေသခံတွေကဆိုပါတယ်။မလ30ရက်နေ့အထိအကူအညီများလိုအပ်နေစေဖြစ်ပြီးတော့လမ်းမဆက်သွယ်ရေးတွေပြတ်တောက်နေတယ်လို့ဆိုကြပါဗျ။တရားတွေလည်းကြိုးထားတော့မန္တလေးဘက်ကအကူအညီဝင်ဖို့တောင်ခက်ခဲရှိနေပါဗျ။အစားအသောက်ဆေးဝါးဘာမှဝယ်မရပါ။အသေးအပြောက်လည်းများပြီးဆေးရုံကလည်းအစာကလေးကသေးတဲ့အတွက်လူနာတွေအတွက်မလုံလောက်ပါ။သေးပြီးဖြစ်တဲ့ dead body တွေကအပုံနှံ့တွေလည်းထွက်လာပြီးဖြစ်တဲ့အတွက်ပဝင်းကျင်နီနာမှာရှိတဲ့သူများပါရေရှည်ချမ်းမာရေးအတွက်ထိခိုက်လာနိုင်ပါတယ်။မြို့လေးမှာရှိတဲ့ပရဟိတအသင်းများနဲ့မလုံလောက်ပါ။ကိုတူကိုထဆွမ်းတလောက်သာကယ်ဆယ်နေရတဲ့အတွက်ချိန်ကြာမြင့်လေးပို့ပြီးဆိုးရွားလာနိုင်တဲ့အနေအထားဖြစ်နေပါတယ်လို့ဒေသခံတဦးကဆိုပါတယ်။ဘုံကြီးစာသင်ကျောင်းများသီလရှင်ကျောင်းများနဲ့စကိုင်းတောင်ပေါ်မှကျောင်းများမှလည်းအကူအညီလိုအပ်နေတယ်လို့ဆိုပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ဩစတြေးလျဆိုရကမြန်မာနိုင်ငံသို့ကနေဦးဒေါ်လာ2တန်းပံ့ပိုးပေးမယ့်သတင်းဖြစ်ပါတယ်။ဩစတြေးလျဆိုရကမြန်မာနိုင်ငံသို့ကနအူးဒေါ်လာ2တန်းပံ့ပိုးပေးမှာဖြစ်ကြောင်းသိပေးထုတ်ပြန်ပါတယ်။ဩစတြေးလျရဲ့ပံ့ပိုးကူညီမှုသည်အရေးပေါ်ဆေးဘက်ဆိုင်ရာလိုအပ်ချက်များကိုဖြည့်ရှင်းရန်ပါဝင်ချက်ချင်းသက်ကဲထောက်ပံ့မှုဆောင်ရွက်ရန် ICRC ကိုကူညီပေးမယ်လို့ဖော်ပြပါတယ်။အမိုးကစာနေခါနဲ့ရေးစားတဲ့အရေးပေါ်လိုအပ်ချက်တွေကိုပံ့ပိုးပေးရအတွက်ကုလသမဂ္ဂဗဟုအရေးပေါ်တုံ့ပြန်ရေးမှငွေ CERF မှAmerican dollar 5သန်းထုတ်ပေးမှုကိုလည်းဩစတြေးလျမှကြိုဆိုတယ်လို့ဆိုပါတယ်။ဩစတြေးလျသည်မြန်မာစစ်ကောင်စီအားဒဏ်ရာရန်မုံငွေမပေးဘဲ၎င်းတို့ရဲ့အကူအညီနဲ့မြန်မာနိုင်ငံရှိဆက်အာဏာရှင်ကိုတရားဝင်မဖြစ်အောင်တည်ကြစေရန်တက်ကြွသောခြေလှမ်းများကိုလှုံ့ဆော်နေတယ်လို့အသိပေးဖော်ပြထားပါတယ်ရှင်။ ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
် Radio NUG သတင်းချင်များခင်ဗျာအခုတခါတော်လိုင်းကြပြအစီအစဉ်မှာနေသွင်းတိုင်းရေးသားထားပြီးမြေဦးမှခန်းစားရွတ်ဖတ်ထားတဲ့ရေးရောင်ဆောင်ခြင်းဆိုတဲ့တော်လိုင်းကြပြကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ
်ရေးရောင်ဆောင်ခြင်းချစ်သူရဲ့စံသားပေါ်တယောထိုးနေတဲ့လေပြေလေးဖြစ်ချင်တာကရှင်သန်မှုစိုက်ခင်တစ်ချက်ပါတကယ်ဆိုလေတုတွေပြန်တန်းနေတဲ့ငှက်လူငါတို့ရုံနဲ့နေထိုင်မှုအခင်းအကျင်းများမှန်စီရွှေချထားတဲ့မြစ်မှာတောက်ပနေရမှာတကယ်ဆိုဒီလူလုံမသားများကုံတုံးအိတ်ထဲတတိပြက်ခိရင်အာရှကြားလဲငါတို့ဖြစ်နိုင်တာကုအယုတ်ကိုမသိနိုင်တော့တဲ့နိုင်ငံတော်ကြီးမှာနေရောင်ကိုကြည့်တဲ့အခါအရသာရှိခြင်းစိတ်နဲ့တနေ့တော့အခါတရားအောင်အိတ်ဆက်နေတယ်အိမ်မက်ဆိုင်ခင်များအတွက်ထမင်းမိုးများရွာပါစေစိတ်ကူးများမြစ်လူကူးလို့မိသားစုဖြောရေတောက်ချင်ရောစိတ်အတွင်သားတစ်ခတ်ပါသွေးနဲ့ရန်နဲ့သဲနေတဲ့မိစ္ဆာခင်မှာအတမဆုံတဲ့ဂီတအဖို့မဆုံတဲ့ဓမင်ပွဲနှုတ်ဆက်လက်စချစ်ချင်းမြတာစိုက်ပျိုးလက်စအိယာမနိုးထမီအသေးလည်းမကွယ်လမ်းလည်းခွဲခဲ့ကြအိမ်ရှိစပယ်ယုံလေးရဲကနေပွင့်ဝေသွားခဲ့တယ်ရေဒီယိုမှာမဖတ်သတင်းဆောင်မှာမပြောရုပ်တံမမြင်ကြခုတ်တာတချောင်းလုံးဓမ္မကိုစောက်ကင်လုံးအညာတရပန်းပွင့်များတောအုပ်တောင်တန်းလူငယ်များသိချင်းတရားကိုရီမောတန့်စင်ပစ်ကြတယ်အရေးမကြီးဘူးဆိုလဲအရေးမကြီးအရေးကြီးတယ်ဆိုလဲအရေးကြီးတယ်အစင်ပြေလားမင်းရင်မပြေဘူးအစင်ပြေလားမင်းပြည်တယ်ရေလိုနေထိုင်ကြတော့တယ်နေသွင်းနိုင
်တရားမှုကိုစံကျင်တော့တွေ့ဦးတမ်းများပွေလန်းပြီပြည်သူအာနာပြည်သူများတရားရှိဖို့လိုအပ်ပြီ
ရေဒီယိုအန်ယူဂျီမှဆက်လက်တင်နေပါတယ်ဒီကနေ့ညရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့ Weekly News တိုင်းသားဘာသာစကားထုတ်လွှင့်မှုစီစဉ်မှာနန်တီထာမီကအနောက်ဘိုးကရင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီမှာမကွာဒီလာစဲပစုံရေးဆောင်မှာဘာနဲ့ဒီလာစီစားစီစဆောင်ဝဲပဒူအန်ယူဂျီလန်ခွေလူပလုံရှုစတီလန်ဒိုလန်ဖော်နော်လောဝနယောအိုက်ဒိုပပလတ်ထမနတိမကနုယာတမ်ဖော်ဘတ်စတလန်တပ်စပရလဖာနော်လောပလကပပလတ်တန်စပရလဖာနဘိုမွေဒယန်နတိတာမီနော်လောစပရခန်တေကရွေးနမွေဒ ဖက်ဒရယ်ပဒုဒဖက်ဒရယ်ယူနစ်ပဒုလပကလာစကန်နံပါတ်5တိုင်းစတုဇော့တူမန်ယောခိုဒတိုင်ဝိုင်းစဝိဒါအကခဆောက်ခွန်ဒူထောက်လော်လွန်ဝိဒါနော်လောစူဆာစီစချောင်းရဲ့ပဒုထပ်ဖို့ပန်စခိုဒွမ်မာပလောက်တန်ကမ်လစပွန်ဆာလမုထကမြူနတီဆောက်ကဖခဆောက်ခွန်ဒူထောက်လော်လွန်ဝိဒါနော်လောစကန်ဖက်ဒရယ်ယူနစ်ပန်ဒူဒဲထပ်ဖို့ပန်စခိုဒော့ကတန်တိုင်းအခန့်တဲစကတန်တနုံယောအဖန်ကိုကာခွန်လန်တိုင်းဆော့ကောအလန်ကောင်းလန်ခဲကနုစမလန်ဒေဖေရေပဒူလပါကလာဒေဖေရေပဒူယူနီပဒူလပါကလာစကနံမပါတဲ့စပိတ်စမချောက်ပလောလပါရဘူတီလိုက်နော်ကဘာတဲမိုက်ဆူဝိဒါလူဝိဒါခိုက်တဲ့စပွန်ဆာနုံနဲ့ဘာထွေလဲစပွန်ဆာနုံစနိုင်းချောက်ပလောလပါဆခုဒမပလောက်ထဆန်နုံလပါရကဘာခုဒမပလောက်ထမိတဲ့အကဒူနော့ချောက်ဘာဆိုင်လက်ခနုစမလန်ကလန်လပါကလန်လန်လပါပါလာလူလမဲရှာခရိုက်ခန့်ထိုက်ခခလပါယကဘာမလခွေထဝိဒတုစမလန်လပါကလားစမခုလန်ဆနစီဘူတူရက်ကိထငလူဝိဒနောခိုင်ခနုထနလလဝိဒနောလလဆခဘခဆခနုထမမခဲတန်ခဲခွေနောခဆခနုလပါခနုနီယလငါလပါကိုထခနုလပါဒေနေရလပါဘာဆိုင်စမလန်မူနောလပါထခုလမိဒနောခိုင်ပတိယဘနောလစပရလကိုက်တကယနမွေနာကုလတမကနေရခုဒုထအောကပယကမ္လပုလပါဘာဒဆယ်လပိစခုစလန်ယူချာစမဆလပလူဝိဒန်နောဂိုင်အန်ယူဂျီတန်ခွာဖတ်တို့ဦးကျော်မုံထွန်းတုံထန်လိတ်နောဂိုင်ကုလသမကနေရခုဒုထအောက်ကပယကမ္လပုလပါဘာဒဆယ်လပိစခုစလန်ယူချာလူဝိဒန်စမဆလပနောဂိုင်အန်ယူဂျီပဒုဒေတန်ခွာဖတ်တို့ဦးကျော်မုံထွန်းနောတုံထွန်းထိတ်တုတ်ထွန်တိုင်းလိမ့်တော့ခဲ့ပတိယပါနော်လောလလမရှာနိခနိစီဖို့တဲ့အတွက်ဘာထွေကုလသမကခပ်ပြတိကံတန်ခွာဖတ်တို့ဥစ္စာမို့ထွန်းနော်လက်ခပ်ပြတိကံဘာပိစခုကိုက်ထံဝိဒတဲ့ခမလက်ဖာလိုဝိဒလစမဆလက်ဖာအခိုက်ကုလသမကနေတဲ့ခုတို့ထောက်အောင်တုတ်ထွေဒလိကောစူးစစီစချောင်းဝဲပဒုလက်စပုတ်ပါတိယဆလက်ဖာရောဘန်ကုစီဘာထွေပမှုတော်လက်ဖာအောင်စီတုတ်ဆူဝိဒနော်လောလလမရှာနေစီခိုတန်တော့စူစာစီစချောင်းဝဲပဒုနော်လက်ဖိစခုကောကောကောအလန့်ခိုင်ခိုတော့ကိုချိုင်စောက်ကောကပုနော်ကောပါဆိုင်လက်စကုံတိုင်းဆက်စပိတ်စမာကြောင့်ဘောလဖတ်တဲ့စခိုတော့ထုခွန်ဆက်ကမိတီစပိတ်စမာကြောင့်ဘောလဖတ်ရစာထံဝိဒါကောပါဆိုင်ကလူစမာလလဖတ်နစီလန်လူစပိတ်စမာကြောင့်ဘောလဖတ်ရဘူးစမာလလဖတ်အတူကခိုတော့မဝိဒါကနေငါတိုင်မိုက်ထားဝိဒါနော်ငါပတိယပါနော်လောစပရလကိုက်ထကရွေးနမွေတာလက်တိခန့်ထပ်ပရဘဘဒဆရာလက်ဖိစခုစလအယူအထောစကဆနောစကိုက်ခနောင်တဲ့ဘကိုခနောင်ဒဲတိုင်းလီကီလက်ဝန်လက်ဖရောဘလေခဝိဒါလက်ကဘယူဖလောင်းနောကပတိယပါနောလခပြတိခန့်ထပ်ပရဘဘဒဆရာလက်ဖိစခုစလအယူအထောစကဆကကိုင်နောလစကိုက်ခနောင်ဘကိုဒဲလတိုက်စခနောင်လီကီလက်ဝန်လက်ဖရောလေခဝိဒါလက်ကဘယူဖလောင်းနောကပတိယပါလက်လက်ဝန်ခနောင်ကုလက်ဖအောင်နောလလလမရှာနီစီခိုတန်မခိုင်လန်ထောအတလန္တလက်ခပြတိခတုံလုံးဝပေါ်ကောက်ကိုက်ထန်လက်အမွဲအခိုက်ခုဖိစခုရအချောက်ခပယံပူလပါပဒစီရလစကစကိုက်ထောလနိုင်ကြီးစကစနောလိဒုထိုက်ဆလက်ဘွေပလပါအဝိဒနလအခိုက်ဝိဒ 7.7 စကေလက်အမွဲဖိစခုဖတ်တူကိုက်ထန်ဝိဒရအချောက်ပဒစီရဖိစခုစလန်အယူလအမွဲစကိုက်ခန္တော်လဖတ်တူမန္တလေးခန္တော်ကိုခန္တော်နေပြီးတော့ကောက်စီလန်ဝန်တဲ့တိုက်စခန္တော်လိခိတဲ့မုထန်လောင်းဝလက်ဖရောစကဆနောဘာဆိုင်လက်ကတနာဝစလန်ယူစကုန်စတိုင်စပုဖန်စစ်ဘဘတိယဆောင်ထုထံဘဘတိယဝိဒလနေကြီးလက်ကကိုင်နောကမလလက်ဖအောင်အလောင်းလက်ဖရောလီဒုထဝိဒလက်ကဘွင်ပလဘုဒိနောလစကဆနောစကိုင်ခန္တော်လောင်းဖတ်တူလအမွဲ6ဝိတော်ရောလလမရှာနိစီခိုးတံမုကလန်ထော့ဂိုက်ဒုထဝိဒလက်ကဘွင်ယူတဲ့ခွေလထဝိဒလက်စဖောက်ဖနောကောဘကုခနာပြူဝိတော်လအမွဲစကဆအော်လာခါတဝိဒါလစဝဲဖတ်တို့ရောအချောလမုခလန်နိနာရီတဲ့တနာရီထောစဒုစခကဲ့ထဝိဒါကောမုခလန်ကနာရီတဲ့နိနာရီထောစီလေခါရိုက်ဆလတိုက်စခနာလိခီနောက်ချဝဲရောဒေခွေလန်ထဝိဒါလစဖောက်ဖတ်နောအခိုင်ပတိယပါလလုံမကမလကုလပါအောင်နော်လောမကုနိယထဖဘတ်စရလန်ထစပရလဖနမနခွေလောပြုကနာစတဲ့မုခကနလဖဘတုဒုနိမဆမဆရှုစုခိုင်ငံပစုံစမပါနော်လော
ဒီကနေ့ကတော့ဒီများနဲ့ပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂူဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17.6မီဂါဟတ်ဇ်တို့မှာ တိုက်ရိုက်ဖန်ယူနိုင်နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအပ်ပြီးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရပါ